နိုင်ငံတကာတရားရုံးမှာဂမ်ဘီယာကမြန်မာနိုင်ငံကိုဆွဲဆိုထားတဲ့လူမျိုးသုံးသတ်ဖြတ်မှုမြန်မြန်ပြီးနိုင်အောင်အစ္စလာမ်တိုက်ပြည်များအဖွဲ့အဝေးနိုင်ငံတွေအနေနဲ့သူတို့ရဲ့အရေးမြစ်တွေကိုအသုံးပြုကြဖို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကတောင်းဆိုလိုက်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံတော်ပိုင် BSS သတင်းဌာနကပြောပါတယ်။ခွန်ဆက်ရှိတဲ့မြောက်ကူလာတမကထွေထွေညီလာခံရဲ့ဘေးပတ်အစည်းအဝေးဖြစ်ကျင်းပခဲ့တဲ့ OIC ဆက်သွယ်ရေးအဖွဲ့မှဒေါက်တာ AK Abdul Momen ကအင်္ဂါနေ့ကတောင်းဆိုလိုက်တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ဗိုလ်ထုနေထုတ်ပြန်ချက်မှာပြောထားခဲ့တာပါ။လုံခြုံစိတ်ချကိုယ်သဘောလျောက်ရေရှည်တည်တတ်တဲ့အိမ်ပြန်ဖြစ်ဖို့အတွက်အခြေအနေကောင်းတစ်ယောက်ကိုအစုပေါင်းသဘောမြန်မာနိုင်ငံတွင်းမှာဖန်တီးကြဖို့ OIC အဖွဲ့ဝင်တိုင်းပြည်တွေကိုသူကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာအကြမ်းတဲအတွက်အမြဲတမ်းအပြည့်ရရှိရေးဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ထိတ်တန့်ဦးစားပေးလုပ်ငန်းဖြစ်တယ်လို့လည်းသူကဆိုပါတယ်။အိမ်ပြန်ရေးဖြစ်စဉ်နဲ့ပတ်သက်လို့မရေမရာတွေဖြစ်နေတာကြောင့်ရိုဟင်ဂျာဒုက္ခသည်တွေဟာမချင်မရဲဖြစ်နေပြီးဒုက္ခသည်စခန်းအခြေအနေကဥပဒေစိုးမိုးရေးရိုင်းနဲ့လာခဲ့တယ်လို့သူကဆိုပါတယ်။ဒါကဒေတာတွင်းတည်ငြိမ်ရေးကိုချိတ်ချောက်လာနေတယ်လို့လည်းသူကပြောသွားခဲ့ပါတယ်။ဂမ်ဘီယာနိုင်ငံအနေနဲ့ရိုဟင်ဂျာလူမျိုးသုံးတပ်ဖြတ်မှုနဲ့မြန်မာနိုင်ငံပေါ်အမှုတင်ခဲ့တာအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကချီးမွမ်းစကားပြောဆိုလိုက်ပါတယ်။ဒေတာနဲ့ UK ဂျာမနီပြင်သစ်တို့ကလည်းဥပဒေအရတရားစွဲဆိုရမှာသူတို့ပူးပေါင်းပါဝင်ဖို့စိတ်ဝင်စားခဲ့ကြတာကိုလည်းပြောထားကြပြီးဖြစ်ပါတယ်။